မန္တလေးတိုင်းဒေသကြီးမရယာမြို့နယ်မှာအငင်းပွားနေတဲ့လေယာပန်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးတော့တောင်သူ68ယောက်ကိုရင်းနှီးစာတမဘော်ဝင်မှအတင်းကရော်ကြီး35,000ကျော်ရတဲ့ရလူတွေအကြောင်းတရားစွဲဆိုထားတဲ့အမှုကိုဒီကနေ့တိုင်းတရားရုံးကပြတ်လည်လိုက်ပါတယ်။အဲဒီလိုအမှုပြတ်လည်လိုက်ပြီးတဲ့နောက်အငင်းပွားနေတဲ့လေယာမြေ900ကျော်ပြန်လည်ရရှိဖို့တဲ့လေသမားတွေဒီဘက်ကဆက်လက်ပြီးတော့ဆောင်ရွက်ဖို့ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားတာကိုနားဆင်ပါခင်ဗျာ။
ဟုတ်ကဲ့လေယာဉ်မြေအငင်းပွားမှုဟာမန္တလေးတိုင်းဒေသကြီးမရေယာမြို့နယ်ရေနသာတငါသည်ကျောက်စရိတ်ကုန်းမြောက်တမာကုန်းစတဲ့ကျေးရွာတွေကတောင်သူတွေနဲ့ရေနသာတမောက်ဝိုင်မှာအတင်းကြမှာဖြစ်ပွားခဲ့တာပါဒီကျေးရွာတွေကတောင်သူတွေရဲ့လေယာဉ်မြေဧက900လောက်ကို1989ခုနှစ်ကအစိုးရကရော်ကြီးမပေးဘဲသိမ်းယူခဲ့ပြီးတမောက်ဝိုင်မှာကစီမံဆောင်ရွက်ခဲ့ပါတယ်2015ခုနှစ်လောက်မှာတော့မူလပိုင်ရှင်တောင်သူ100ကျော်ကသူတို့လေယာပြန်လဲရရှိရေးအတွက်ထုံထုံးတိုက်ပွဲဆင်နွှဲပြီးလေယာမြေထဲမှာဝင်ရောက်ထွက်ရရာကပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားမှုတွေဖြစ်ခဲ့တာပါဒီလိုအငင်းပွားနေစဲကာလမှာမြေစင်းဌာနကလေယာမြေလုပ်ပိုင်ခွင့်ဆိုင်ရာပုံစံခုံကိုရင်းနှသာတမဝါယမအတင်းကိုထုတ်ပေးခဲ့ပါတယ်ရင်နသာတမအသင်းက2016ခုနှစ်မှာထုံထုံးတိုက်ပွဲဆင်နွှဲတဲ့တောင်သူ68ယောက်ကိုနင်းနာချေ35,000ကျော်ရလုံမှုနဲ့တရားစွဲဆိုခဲ့ပါတဲ့ဒီကနေ့မှာတော့အမှုကိုတိုင်းလွှတ်တော်တရားရုံးကပတ်လတ်လိုက်ကြောင်းတရားစွဲဆိုခံရတဲ့တောင်သူဦးစိုးမင်းကအခုလိုပြောပါတဲ့
အမှုကအခုဒီအမှုကတိုင်းရုံးမှာကျွန်တော်တို့တောင်သူတွေကိုနိုင်ပေးလိုက်တယ်ခင်ဗျနင်းနာချေတောင်းထားတာကသူတို့ကတောင်သူတွေကကိုယ့်လက်ကိုပြန်လို့လို့ဆိုပြီးတော့မှသူကနင်းနာကြီးတောင်းလိုက်တာခင်ဗျာကျွန်တော်တို့နင်းနာကြီးတောင်းတာက9,240.40ပဲဟောအဲ့ဒါတွေကအကုန်ပတ်လတ်လိုက်တယ်ခင်ဗျာပေးရမလို့တော့ခင်ဗျာတရားစီပတ်လတ်လိုက်တာခင်ဗျာ
ဒီမှုအတွက်လိုက်ပါဆောင်ရွက်ပေးတဲ့တရားလွတ်တော်ရှေ့နေကြီးဦးသိန်းတန်းဦးကအမှုပတ်လတ်လိုက်ကြနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒီမိုင်းတိုင်းဒေသကြီးတရားလွတ်တော်မှာဒီလက်သမား68ယောက်ကိုတရားမှမှုဆိုရတဲ့တိုင်းလွတ်တော်နော်ကျူကျော်သူကိုနှင်လို့မှုနဲ့နင်နာကြီးရော်ကြီးပေါ့နော်အသိ9,000သိ9,000ကျော်ကြလို့မူတရားဆွဲတယ်အဲ့မှုကြီးအခုပြီးသွားတာပါခဏိမိန့်ချတာနော်မိန့်ချတော့သူတို့ရဲ့တရားလိုရဲ့အဆိုတော်ကိုပတ်လတ်လိုက်တယ်ခိုင်လုံနဲ့တိကျခိုင်လုံနဲ့အကြောင်းတွေတော့မပြနိုင်ဘူးနင်နာဆုံးရှုံးတယ်တသက်မတော်တာမပြနိုင်ဘူးနောက်သူတို့မှလည်းပဲဒီအမှုတော်တွေမှပုံစံခွန်ရခဲ့ပြီမြဲအဲ့ဒါကိုလဲစီလဲဆက်ကပြန်ဖြတ်သိမ်းလိုက်ဖြတ်သိမ်းလိုက်တဲ့အတွက်ဆိုပြီးတော့အမှုကိုပတ်လတ်လိုက်တာဖြစ်ပါဒါကိုလည်းဒီသမားတွေကနေပြောနေကြရှာတာ
လေယာဉ်မြေလုပ်ပိုင်ခွင့်ပုံစံခုံကိုတောင်သူတွေကန့်ကွက်ဆန္ဒပြတဲ့ကြားကရင်းနသာတမအသင်းကိုထုတ်ပေးခဲ့တာဖြစ်ပြီးဒီပုံစံခုံကိုလွှတ်တော်ကိုယ်စားလှယ်တွေပါဝင်ဖွဲ့စည်းထားတဲ့လေယာဉ်မြေနဲ့အခြားမြေဟာသိမ်းဆည်းခံရမှုပြန်လည်စစ်ဆေးရေးကော်မတီကပယ်ဖျက်လိုက်တာဖြစ်ကြောင်းလဲတောင်သူတွေကပြောပါတယ်။ဒေသမားတွေဘက်ကတော့အမှုဖြစ်ပွားချိန်မှာရင်းနသာတမအသင်းကိုလေယာဉ်မြေလုပ်ပိုင်ခွင့်ပုံစံခွန်ထုတ်ပေးတဲ့မြေစင်းဦးစီးဌာနကိုတရားစွဲဆိုဖို့နဲ့သိမ်းဆည်းခံလေယာတွေပြန်လည်ရရှိဖို့အတွက်ဆက်လက်ဆောင်ရွက်သွားဖို့ရှိနေပါတယ်။မရေယာမြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမင်းမင်းကလေယာတွေကိုမူရင်းပိုင်ရှင်ထံပြန်ရဖို့ဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ
်။ခေတ်ဆက်ဆက်ဒီလိုဖြစ်ခဲ့တဲ့ကြေညာပေါ်မှာခံရတဲ့ဟာကတော့အများကြီးပေါ့။ဒီကြေညာဆိုလည်းဒါဆိုရင်မတိုင်ရင်တိုင်းနေတာပေါ့။ဟောဒါအဲ့လိုပါလေပေါ့။ဒါပေမဲ့တကယ်မူရင်းပိုင်ရှင်မင်းတော့သက်ဆိုင်ဌာနလည်းဆွလို့မဆိုရင်တော့ကျွန်တော်တို့ကမူရင်းပိုင်ရှင်တွေပြန်လဲရစီချင်တယ်ပေါ့။ကျွန်တော်ဘက်ကလည်းလုတ်ပြနေတော့လုတ်ပြတာပေါ့ဗျာ။ဟော
2016ခုနှစ်ကလည်းမရေယာမြို့နယ်မှာလေယာမြေပြန်လဲရရှိရေးအတွက်တောင်းဆိုသူတောင်းသူ၄ယောက်ကိုပုံမှန်905ခါခွေပုံမှန်17တို့နဲ့ထောင်ဒဏ်1နှစ်3လစီချမှတ်ခဲ့ဘူးပါတဲ့။